အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့အစိုးရလက်အောက်မှာရှိတဲ့လုပ်ငန်းခွင်တွေကအမျိုးသမီးအလုပ်သမားတွေအိမ်မှာပဲနေချဖို့သူတို့အလုပ်တွေကိုအမျိုးသားတွေနဲ့မဖြစ်နိုင်တော့မှာပဲအမျိုးသမီးတွေအလုပ်လုပ်ခွင့်ရှိကြောင်းကာဘူးယာယီမြို့တော်ဝန်ကတင်းငင်ရွင်နေမှာပြောကြားလိုက်ပါတယ်။တာလီဘန်အုပ်ချုပ်မှုအသစ်အောင်မှာအမျိုးသမီးတွေအတွက်ထုတ်ပြန်လိုက်တဲ့ကန့်သက်ချက်တွေကိုချပြချိန်မှာခုလိုပြောလိုက်တာပါ။အခုလိုကာဘူးမြို့ရင်းကအမျိုးသမီးတွေအလုပ်မဆင်းရသတ်မှတ်ချက်ဟာအရင်တုန်းကတာလီဘန်တွေအုပ်ချုပ်ရေးမျိုးပြန်တော်ရမယ့်လက္ခဏာတည်းဖြစ်တယ်လို့ AP သတင်းမှာဖော်ပြပါတယ်။1992တွင်တာလီဘန်အုပ်ချုပ်ခဲ့ချိန်ကအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုကျောင်းတွေလုပ်ငန်းခွင်တွေနဲ့လူမှုနဲ့ဆက်ဆံမဲ့လူမှုလှုပ်ရှားမှုတွေကနေတားမြစ်ထားတာပါ။တာလီဘန်တွေကအမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ရပိုင်ခွင့်ကိုထိန်းချုပ်တဲ့အမိန့်အများပြားကိုမကြခင်ရက်တွေတွင်ထုတ်ပြန်ခဲ့ပါတယ်။အလေရန်နဲ့အထက်တန်းတက်နေတဲ့မိန်းကလေးတွေအခုချိန်မှာကျောင်းကိုပြန်သွားခွင့်မရှိဘူးလို့အမိန့်ထုတ်ခဲ့တာဖြစ်ပြီးတက္ကသိုလ်တက်နေတဲ့အမျိုးသမီးတွေအနေနဲ့ကျောင်းမှာခွဲထားတဲ့စာသင်ခန်းတွေမှာသာသင်ကြားခွင့်ရှိတယ်လို့အမျိုးသမီးတွေဝတ်ဆင်ရမယ့်ပုံစံကိုပါသတ်မှတ်ပေးခဲ့တာပါ။တောက်ကြန်နေကလည်းအမျိုးသမီးရေးရာဝန်ကြီးဌာနကိုတာလီဘန်တွေကပိတ်ပစ်ခဲ့ပါတယ်။တနင်္ဂနွေနေ့မှာတော့အဲ့ဒီဝန်ကြီးဌာနဟောင်းရှိမှာအမျိုးသမီးတရာစင်ကျော်လောက်ကအမျိုးသမီးတွေလူမှုဘဝတွေပြန်ဝင်ခွင့်ပေးဖို့ဆိုင်မှုတွေကန်ဆယ်မှု10မိနစ်လောက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။